Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တိုင်းကနေ2019ခုနှစ်စွန်လ9ရက်ဒုတိယညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်များနေ့6နာရီခွဲကနေ9နာရီအထိလိုက်လိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မအခင်ပြုထွေးပါရှင်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ယူရိုနိုင်ငံမှာပါလီမန်နဲ့ကွာလွန်တူခေါင်းဆောင်အယတ်တိုလာရူဟိုလာခွန်မနီကိုဗိမန်တို့ကိုဒီကနေ့ချိန်မှတ်ထားတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS ဖွဲ့ကကြေညာလိုက်ပါတယ်။ခီးရတရားကျော်လိုက်ပါသွားတဲ့မြန်မာတပ်မတော်ဖို့ဆောင်ရေးလေယာဉ်စီပျောက်ဆုံးနေကြောင်းအာဏာပိုင်တွေသတင်းထုတ်ပြန်ထားပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတည်ငြိမ်ထိုက်တဲ့သူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။အရှိလေပိုင်းဒေတာကျင်းမာမှုတွေနဲ့ပတ်သက်လို့တော့အီရန်ပေါ်ဘယ်လိုဝေဖန်မှုတွေရှိနေပါလဲ
။ Iran is a force for instability.Iran is a force for chaos. Iran
ဒေသတွင်မတည်ငြိမ်မှုတွေဖြစ်အောင်အီရန်ကလှုပ်ဆောင်နေတဲ့အကြောင်းဆော်ဒီအာရေဗျာနိုင်ငံသားရဲဝင်ကြီးအဗ်ဂျယ်ဘင်အာမက်အယ်ဂျူဘီယာကဝေဖန်ပြောဆိုသွားတာပါမကြာခင်မှာအပြည့်စုံနာဆင်နေပါတယ်ရှင်အဲ့နောက်မှာတော့ဒီဆက်သွေးရေးပုံမှန်66ကာတီနဲ့တရားစွဲထားတဲ့အမှုတွေချက်ချင်းရပ်ဆိုင်ပေးရေးသတင်းမီဒီယာသမားတွေရဲ့တောင်းဆိုမှုနောက်ဟိုင်းနီချိုနီတီရွာတွေမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရခုံမြို့တွင်းရေးကြီးမှုကြောင့်နေဆက်ကုန်ကျင်းပမှုတွေမှာဖယ်လို့ရိုက်ခတ်မှုတွေရှိနေတယ်လေစူရာတွေကိုလည်းမကြခင်မှာစူးစီးတင်ပြပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုင်တို့ကတက်လက်တင်ပြပေးကြပါမယ်ရှင
်ယူရိုနိုင်ငံမှာပါလီမန်နဲ့ကွာလာလွန်ပူးခေါင်းဆောင်အယတ်တိုလာရူဟိုလာခွန်မနီကိုဗိမန်တို့ကိုဒီကနေ့ပြင်မှတ်ထားတက်ခတ်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်း IS Instance သူကျော်အဖွဲ့ကကြေညာလိုက်ပါတယ်တက်ခတ်မှုစတင်ပြီးနိုင်ပိုင်းအချိန်မှာပဲ IS ဆွေးအဖွဲ့ရဲ့အာခမက်တရင်ဌာနကကြေညာလိုက်ကြပါအီရန်နိုင်ငံကလာတဲ့သတင်းတွေထဲမှာတော့လူထုတည်ဆုံပြီးအများပြားထိခိုက်ဒဏ်ရာရခဲ့တဲ့တီရန်မြို့တော်တောင်ဘက်ကဂူဗိမန်တက်ခတ်မှုမှာအသေးခံဘုံးကွက်သမားနဲ့တနတ်သမား3ဦးကစီးနင်းတက်ခတ်ခဲ့တာဖြစ်ကြောင်းဖော်ပြကြပါတယ်တက်ခတ်သူတွေကအနည်းဆုံး2ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပြီး2ဦးကိုတော့အသေးမီးကြောင်းလည်းသတင်းတွေကဖော်ပြနေကြပါအီရန်ပါလီမန်ကတက်ခတ်မှုမှာတော့တက်ခတ်သူ2ဦးကလွတ်တော်အစအုပ်တွင်အသေးခံဘုံးကွက်ခဲ့ပြီးတနတ်သမား3ဦးလည်းပါဝင်ခဲ့ပါတယ်တက်ခတ်မှုတွင်လူချုံရေးအဆောင်2ဦးနဲ့တူလူတော်များလူလုံးရွေးဆောင်သူတည်ဆုံးပြီးလူထုတော်များတရားရတဲ့အကြောင်းအီရန်နိုင်ငံကမီဒီယာတွေမှာဖော်ပြနေကြတာပါ IS Instance ဆိုရောက်ခွဲရစီးရဲနဲ့အီရန်နိုင်ငံတွေမှာအီရန်နိုင်ငံကကျောရနောက်ခံပေးထားတဲ့လက်နက်ကိုင်အုပ်စုတွေနဲ့တိုက်ခိုက်နေသလိုအီရန်နိုင်ငံကရှီယာမွတ်စလင်လူနည်းစုတွေအပေါ်မှာလည်းဘာသာရေးအယူအမှားတွေဖြစ်တုတ်တင်ရှင်းလင်းရမယ်လို့သဘောထားနေတာဖြစ်ပါတယ်
ပြင်သစ်နိုင်ငံပါရီမြို့တော် Notre Dame ကတည်တဲ့အနီးရဲတွေကိုတူးနဲ့တိုက်ခိုက်ခဲ့သူဟာဒေါက်တာဘွဲ့အတွက်စာရန်ပြုစုနေသူကျောင်းသားတဦးဖြစ်ပြီးအစိုးရဝါဒီအဖြစ်တမ်းမြရှိထားသူမဟုတ်ဘူးလို့ပြင်သစ်အစိုးရပြောခွင့်ရကပြောပါတယ်တိုက်ခိုက်သူရဲ့ပြောဆိုချက်အရအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုအဖြစ်ရဲကသတ်မှတ်ထားတဲ့အကြောင်းခရစ်စတိုဖာကတ်စတနာကပြောပါတယ်မနေ့အင်္ဂါနေ့တုန်းကတိုက်ခိုက်မှုအပြီးမှာတိုက်ခိုက်ခဲ့သူကစီးရီးယားအတွက်လုတားလို့အဟစ်ခဲ့တယ်ဆိုပြီးလဲပြင်သစ်ပြည်ထရေးဝန်ကြီးဂါရယ်ကော်လမ်ကပြောပါတယ်တိုက်ခိုက်သူတွေထံကတွေ့ရတဲ့မှတ်ပုံတင်ကအရအယ်ဂျီးရီးယားကျောင်းသားဖြစ်တယ်လို့လဲပြည်ထရေးဝန်ကြီးကသတင်းထောက်တွေကိုပြောပါတယ်သူရဲ့တိုက်ခန်းကိုရဲကဝန်ရှာလာမှာတော့သူကအစ္စလာမ်ရဲ့အစိုးရ IS နဲ့တသားတည်းရှိနေတယ်ဆိုရာကိုအယ်ဂျီးရီးယားဘာသာစကားနဲ့ကြီးညာထားတဲ့ဗီဒီယိုတစ်ခုကိုလည်းတွေ့ရှိထားပါတယ်။ Notre Dame ကတည်တဲ့အနီးမနေ့နေ့ကင်းပိုင်းကင်းလက်နေတဲ့ရဲတပ်ဖွဲ့ဝင်3ဦးကိုတိုက်ခိုက်သူကနောက်ကနေဝင်ပြီးတော့တိုက်ခဲ့တာပါ။အဲ့ဒီအချိန်မှာကတည်တဲ့ရှေ့ရင်ပြင်မှာခီးသွွားတွေနဲ့စီကားနေခြင်းလည်းဖြစ်ပါတယ်။တိုက်ခတ်မှုကိုအကြမ်းဖက်မှုတံပြန်တိုက်ဖြတ်ရေးဌာနကစုံစမ်းစစ်ဆေးနေတယ်လို့ပြင်သစ်အစိုးရရှေ့နေုံကပြောပါတယ်။တိုက်ခတ်မှုဖြစ်တဲ့အချိန်မှာဖျားချောင်းတဲ့ကိုဝင်ဖို့ဆောင်ဆိုင်နေကြတဲ့ခီးသွွားတွေကိုလုံချုံရေးတာဝန်ရှိသူတွေကဖျားချောင်းအတွင်အမြန်ဝင်ခိုင်းပြီးဖျားချောင်းတရားတွေကိုပိတ်ခဲ့တကားတွေကိုပိတ်ခဲ့ကြပါတယ်ဖျားချောင်းရှိရင်ပြန်မှာတော့ရဲဘွဲကတခြားဖောက်ခွဲပစ္စည်းတွေရှိမရှိစစ်ဆေးခဲ့ကြသလိုလုံချုံရေးရှင်းလင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်ရှင်
မချန်ရင်းဒရင်ဘတ်ဒီမှာအကြမ်းဖက်တိုက်ခတ်မှုတွေဇက်တိုက်ဆိုလိုကြုံရတဲ့ဗြိတိန်နိုင်ငံမှာမနက်ပိုင်းထူးထူးယူကောက်ပွဲကျင်းပဖို့ရှိနေချိန်မှာပဲလူချုံရေးကိစ္စကထိတ်တန့်ဥစားပေးဖြစ်လာနေပါတယ်။ဝန်ကြီးချုပ်ထရီဇာမေကတော့အကြမ်းဖက်ဝါရီရဲ့တိုက်ခတ်မှုတွေကိုရတန်းကရပ်ဖို့လိုသလိုဗြိတိန်နိုင်ငံအနေနဲ့ပြဿနာကိုချင်းကပ်မှုပုံစံပြောင်းလဲဖို့လည်းလိုအပ်နေပြီဖြစ်ကြောင်းပြောဆိုကြတာပါ။လန်ဒန်မြို့တော်မှာတော့ချင်းရောက်မှုပုံစံအစ်စ်ကိုရင်ဆိုင်မှုပြင်ဆင်လာရမှာဘူလာယုံနဲ့ခီးသွွားတွေအသွားအလာများတဲ့နေရာတွေကိုလကူရပြည်မှတ်တွေကိုကောက်ွယ်ဖို့လက်နက်ကင်လုံရွေးချထားတာတွေ့ရပါတယ်။ထိုင်းမြစ်လျှောက်ကနာမည်ကြီးတံတားတွေပေါ်မှာလည်းမချာရင်ကလန်ဒန်မြို့ပေါ်မှာဂျုံရတဲ့ကားနဲ့တိုက်အကြမ်းဖက်မှုမျိုးတွေရဲ့ရန်ကိုကောက်ွယ်နိုင်မှုလူသွားလက်နဲ့ကားလမ်းကြာ တားဆီးတွေချထားပါတယ်။မနေ့ကစီယွန်ယူခီးစင်တွင်ဝင်းကြီးချုပ်မိကတော့ရဲနဲ့လုံရုံတပ်ဖွဲ့ဝင်တွေကိုလုံပိုင်ဝင်အာဏာပိုပေးဖို့အကြမ်းဖက်ဝါဒနဲ့ဆက်နွယ်တဲ့အမှုတွေကိုနှစ်ရှည်ထောင်နဲ့အပြစ်ပေးဖို့အင်တာနက်အွန်လိုင်းပေါ်မှာအကြမ်းဖက်ဝါဒတွေနေရာမျိုးနဲ့အောင်လုပ်ဖို့အစီအစဉ်တွေကိုစဉ်းစားနေတဲ့အကြောင်းပြောဆိုခဲ့တာပါ။အင်တာနက်အွန်လိုင်းပေါ်ကအစိုးရဝါဒတွေရဲ့လုံရက်တွေကိုအာရုံစိုက်မဲ့အစိုးရရဲ့လုံရက်ကိုကျိုးစိုးသူတွေရှိပေမဲ့ဝေဖန်သူတချို့ကတော့အစ္စလမ်အယူဝါဒထဲမှာအစိုးရစီရဲ့အခြေခံတွေရှိနေတာကိုရင်ဆိုင်ဖြေရှင်းဖို့လိုတယ်လို့ပြောဆိုနေကြပါတယ်။လန်ဒန်မြို့တော်မှာနောက်ဆုံးအကြမ်းဖက်တိုက်ခိုက်မှုကျွလွန်သူ၃ဦးနေထိုင်ခဲ့တဲ့လန်ဒန်ရှေ့ပိုင်းဘတ်ကင်းနဲ့ဒါကဲဒါကြင်ဟန်ရဲ့မှာရှိမွတ်စလင်တိုင်းဝန်ကတော့အကြမ်းဖက်ဝါဒနဲ့အစ္စလမ်ဘာသာကိုးကွယ်ယုံကြည်မှုကြားဆက်နွယ်မှုရှိကြောင်းပြောဆိုနေကြတယ်ကိုလက်မခံကြပါဘူး။လန်ဒန်တရားဘော်ကတိုက်ခိုက်မှုကျွလွန်သူ၃ဦးဖြစ်တဲ့ကူရန်ရှာဇတ်ဘတ်ကတော့အစိုးရဝါဒကိုယုံကြည်သူဖြစ်အာနာမယ်နေထံနှစ်ချိန်တိုင်းတန်ကြားခံခဲ့ရဘူးသူဖြစ်ပါတယ်။ပြေရှာဆိုရကတော့လွန်ကျွေးအားနေခဲ့တဲ့ကိစ္စရည်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးဖို့လိုလားနေပြီးအတိုက်ခံတွေကတော့လွန်ကျွေးအတွက်အစိုးရကအသုံးစိတ်တွေရှော့ချတဲ့အပေါ်မှာအပြစ်ဖို့နေကြပါတယ်။
American သမ္မတဒေါ်နယ်ထရန့်နဲ့ Saudi Arabia ဘုရင် Salman တို့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာတာနိုင်ငံနဲ့ဆက်ဆံရေးဖြတ်တောက်တဲ့ဒေတာရင်အာရဗ်နိုင်ငံတွေရဲ့ဆုံးဖြတ်ချက်အပေါ်ပင်လယ်ကွင်းနိုင်ငံတွေညီညွတ်မှုရှိဖို့လိုအပ်တယ်ဆိုတာကိုအလေးပေးဆွေးနွေးခဲ့တဲ့အကြောင်း American သမ္မတအင်ဂျူရောကကြေညာပါတယ်။အကြမ်းဖက်ဝါဒီအဖွဲ့အစည်းတွေကိုရန်ပုံငွေထောက်ပံ့ပေးနေတာတွေကိုတားဆီးနိုင်ရေးနောက်အစွန်းရောက်ဝါဒအပေါ်ဒေတာရင်နိုင်ငံတွေရဲ့အပိမြင့်တင်နေတာတွေကိုရှင်းလင်းပြနိုင်ဖို့အရေးကြီးတဲ့ရည်မှန်းချက်တွေနဲ့ပတ်သက်ပြီးကောင်းဆောင်တို့တို့ဆွေးနွေးခဲ့ကြတယ်လို့မနေ့အင်ကာနေ့နှောင်းပိုင်းကထုတ်တဲ့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြပါတယ်။မနေ့အင်ကာနေ့အစောပိုင်းမှာတော့ကာတာအစိုးရဟာအီရန်နိုင်ငံကိုထောက်ခံပြီးဒေတာရင်းကအစ္စလာမ်မြစ်စစ်သွေးကြအဖွဲ့တွေကိုငွေကြေးပံ့ပိုးနေတယ်ဆိုတဲ့ဆွဆွက်ချက်နဲ့အာရဗ်နိုင်ငံအများစုနဲ့ကာတာနိုင်ငံကြားတန်တမာရေးမပြေမလည်ဖြစ်ခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ဝင်ပါခဲ့ပါတယ်။သမ္မတထရန့်ရဲ့ Twitter မှာတောက်လျှောက်ရေးသားချက်တွေမှာတော့ကာတာနိုင်ငံကိုအထူးကြံဖြစ်သွားစေဖို့ဆော်ဒီဥဆောင်နဲ့လောက်ရအပေါ်မှာထောက်ခံတဲ့သဘောမျိုးရေးသားပါတယ်။ကာတာနိုင်ငံဟာဆိုရင်အရှေ့အလယ်ပိုင်းဒေသတွင်းအမေရိကန်ရဲ့အကြီးဆုံးစစ်အခြေစိုက်စခန်းကိုလက်ခံထားတဲ့နိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့လကဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်မှာပြောကြားခဲ့တဲ့မင်ကွန်အတွင်းအစွန်းရောက်အစ္စလာမ်အဖွဲ့တွေကိုစန့်ကျင်ဖို့မွတ်စလင်ခေါင်းဆောင်တွေကိုတိုက်တွန်းခဲ့တာကိုလည်းသမ္မတထရန့်ကပြန်ပြီးတော့ရည်ညွှန်းခဲ့ပါတယ်။မကြခင်ကအရှေ့အလယ်ပိုင်းဒေသခီးစဉ်အတွင်းအစွန်းရောက်အယူဝါဒတွေကိုငွေကြေးထောက်ပံ့တာတွေမလုပ်ကြတော့ဘူးပြောဆိုခဲ့တာပါအခုကြည့်ပါကာတာကိုခေါင်းဆောင်တွေကဝိုင်းပြီးထောက်ပြနေကြပါပြီဆိုပြီးသမ္မတထရန့်က Twitter မှာရေးသားခဲ့တာဖြစ်ပါတယ်ရှင
် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ9:00နာရီထိ5.7 kHz 1063ညဆိုင်းတိုမီတာ19 kHz 15965ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီမိတ်ကန်ဆန်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တနင်္လာနေ့တိုင်းမြေမြုပ်ကနေရန်ကုန်ကိုပြန်တက်လာတဲ့တပ်မတော်ပို့ဆောင်ရေးလေယာဉ်တစ်စီးပျောက်ဆုံးနေပြီးရှာဖွေမှုတွေလုပ်ဆောင်နေတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံကသတင်းထုတ်ပြန်လိုက်ပါတယ်။ဒီကနေ့မွန်လွဲ့တနားရီမှာထွက်ခွာသွားတဲ့တပ်မတော်ဖွဲ့ဆောင်ရေးလေယာဉ်ရန်ကုန်အသွာဒဝဲမြို့နီးပတ်ဝန်းကျင်မှာဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းနေ့လေကြောင်းထင်းသိမ်းစခန်းက VOA ကိုတီးပြပြောဆိုထားပါတယ်။လေယာဉ်ပေါ်မှာခီးတဲ့60နဲ့လေယာဉ်ဝင်တဲ့15ဦးပတ်ဝန်းကျင်လဲနေ့လေကြောင်းထင်းသိမ်းစခန်းတာဝန်ရှိသူတူပါပြောပါတယ်။တပ်မတော်ကဝေးဦးစီးချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တပ်မတော်ဖွဲ့ဆောင်ရေးဝိုင်းမျိုးစပ်လေယာဉ်ရန်ကုန်ဒဝဲမြိတ်ပုတ်ပြင်းမြိတ်ရန်ကုန်ခီးစဉ်တိုင်းတပ်သားချောင်းချီးပစ္စည်းနဲ့ခီးတွေကိုတင်ဆောင်လာကြောင်းဖော်ပြထားပါတယ်။လေမော်မှာတော့စစ်တီနဲ့မိသားစု90နဲ့လေယာဉ်ဝင်တဲ့14ဦးပါဝင်ကြောင်းလဲကာဝေးကြီးဦးစီးချုပ်ရုံးကပြောဆိုခဲ့တာပါလေအပိုင်းစားတချို့ကတော့ဒဝဲနီးပင်လယ်ရေမှာတွေ့ရှိရတယ်လို့ခိုင်လုံတဲ့တရင်တချို့ကနေ VOA ကိုခိုင်လုံတဲ့တရင်တွေကို VOA ကရထားပေမဲ့လဲတက်မလို့ဘက်ကရောလေကြောင်းထဲသေးတာဝန်ရှိသူထံကပါတိကျတိကျချက်မျိုးတော့မရရှိသေးပါဘူးလေရင်ပြန်ဆန်းစဉ်အနီးပါဝင်ချင်းမှာရာသီဥတုစိုးစိုးဝါမရှိဘူးလို့လဲမြိတ်လေကြောင်းထဲသေးစခန်းက VOA ကိုပြောဆိုထားပါတယ်
ကနေဒါနိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ဒီကနေ့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒူနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ကနေဒါနိုင်ငံမြို့တော်အော်တဝါကိုမနေ့ကဒေါက်တာဆန်းစုကြည်ရောက်ရှိနေတာဖြစ်ပြီးဝန်ကြီးချုပ်ထရူဒူတို့ဝန်ကြီးချုပ်ရုံးမှာကနေဒါဆန်တော်ချိန်ညနေ၄နာရီမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းကနေဒါဝန်ကြီးချုပ်ရုံးကသတင်းထုတ်ပါတယ်။ကနေဒါဆန်တော်ချိန်ညနေပိုင်း၅နာရီမှာတော့ဒေါက်တာဆန်းစုကြည်ကအော်တဝါကမြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံဖို့ရှိပါတယ်။မနေ့တော့ကတော့ဒေါက်တာဆန်းစုကြည်ကအော်တဝါမြို့မှာကျင်းပနေတဲ့ဖက်ဒရယ်နိုင်ငံများဖိုရမ်ကိုတက်ရောက်ခဲ့ပါတယ်။ မြန်မာအစိုးရနောက်တိုင်းရင်းသားနဲ့နဲ့ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်နေတဲ့ဒီဖိုရမ်မှာတော့ကနေဒါနိုင်ငံမှာလက်ရှိကျင့်သုံးနေတဲ့ဖက်ဒရယ်စနစ်ကိုကျွမ်းကျင်သူတွေဆွေးနွေးကြတာဖြစ်ပါတယ်။ကနေဒါရဲ့ဖက်ဒရယ်အတွေ့အကြုံတွေကမြန်မာနိုင်ငံအတွက်အထောက်အကူကောင်းဖြစ်ပါတယ်လို့ထောင်ဆန်းစုကြည်ကဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒါ့အပြင်ကနေဒါနိုင်ငံဆိုင်ရာမြန်မာတန်အမှုထမ်းတွေနဲ့လည်းမနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ပါတယ်ရှင်။
ပါကစ္စတန်နိုင်ငံတရုတ်နိုင်ငံအနာဂတ်စစ်အခြေစိုက်စကန်တခုဖြစ်လာနိုင်ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့မနေ့ကတုတ်ပြန်ချက်ကိုတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ပင်တဂွန်ရဲ့အစိုးရခန်းဆောင်မှာတော့ US2 မြောင်းကိုတွားရပင်လယ်နီဒေသရဲ့ဝင်ပေါက်မဟာဗျူဟာချက်ချတည်ရှိနေပြီးအမေရိကန်ရဲ့အဓိကစစ်အခြေစိုက်စကန်တခုရှိရာဂျီဘူတီနိုင်ငံမှာတရုတ်နိုင်ငံကပထမဆုံးအချိန်ပြပအခြေစိုက်ရေးတပ်စကန်တည်ဆောက်မှုကိုအချိန်ကြီးဖော်ပြထားပါတယ်။ကွန်ဂရက်စ်တော်ကိုတင်သွင်းတဲ့ဆာမျက်နှာ69မျက်နှာပါဝင်တဲ့အမေရိကန်စစ်ဌာနချုပ်ရဲ့နှစ်ပတ်လည်အစိုးရခန်းဆောင်ရဲမှာတော့ခန့်မှန်းခြေ68ဒေါ်လာဘီလီယံ180ကျော်တော့တုံးဆွဲထားတဲ့တရုတ်နိုင်ငံရဲ့စစ်ဖက်ဆိုင်ရာအစည်းအဝေးဆောင်ရွက်ချက်တွေကိုဖော်ပြခဲ့တာပါတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောင်းဝင်ရသူဟွာချွန်ရင်ကတော့ပင်တဂွန်ရဲ့အစည်းအဝေးခန်းစာကိုကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ
်美方的报告罔顾事实对中国的国防建设妄加评论对中方维护领土权益
的行为我们要求你们查批第二年的高危事件内部没有看到没见有理由表示他的路第二年的秋季安娜办三目内第二看见有高危的大问题来立立续他的叫龙华刚刚的叫这个那边北京没有了等在新闻嘛表示来的吧巴克斯坦那个嘛是看的第三个人的不得路没面样嘛第二年的家有你他那表演的话开马目系列的我拉天天见片的他批查批第二年的表示我了年三个吧第二年的巴克စတန်လူကြားယင်းဤရဲ့ဆက်ဆံရေးတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေပြီးတခြားနိုင်ငံတခုကိုပြည်ရည်ရွယ်မှုမရှိတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်
တောင်ကိုရီးယားနိုင်ငံတွင်အမေရိကန်ရဲ့တပ်ဒုံးရံကာကွယ်ရေးစနစ်ချထားမှုနဲ့ပတ်သက်ပြီးအကြက်ရိုက်နေတဲ့ကိစ္စကတန်တမန်ရေးအရာတွန်းမြန်ဆောင်ရွက်ဥပဒေကြောင်းအရလုံနေုံနဲ့ပြေလည်မှာမဟုတ်ဘူးဆိုတာကိုတမရတင်မွန်ချီအင်းသဘောပေါက်နားလည်ထားပါတယ်တမရမွန်ချီအင်းကတမရရွေးကောက်ပွဲကာလအတွင်းအမေရိကန်ရဲ့ဒုံးခွင်းနှုံးစနစ်ချထားရေးသဘောတူညီချက်ကိုပြန်လည်တုံ့တက်ဖို့တောင်းဆိုထားတာပါတောင်ကိုရီးယားအစိုးရတည်းရဲ့ကြီးကြပ်ဆောင်ရွက်မှုအောက်ကရှောင်ရှားဖို့ရည်ရွယ်လှုပ်ဆောင်တာလို့ယူဆတဲ့စရုပ်ထမြောက်တပ်ဒုံးခွင်းထုံတည်ယူပို့ဆောင်တာကိုသတင်းမပို့တဲ့အတွက်ဆိုပြီးဒုတိယကာကွယ်ရေးဝန်ကြီးတဦးကိုလည်းဒီသတင်းပတ်အတွင်းမှာပဲယာဒုကဆိုင်းငံ့ခဲ့ပါတယ်။ဒုံးခွင်းထုံချထားမဲ့ဒေသမှာတဘာဝပတ်ဝန်းကျင်ပေါ်တည်ရမှုတွေနဲ့ပတ်သက်ပြီးလေ့လာဖို့တောင်ကိုရီးယားသမ္မတကညွှန်ကြားထားတာကြောင့်ဒုံးခွင်းထုံစနစ်ချထားရေးအစီအစဉ်မှာနောက်ထပ်နှောင့်နှေးသွားစီမှာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးခဲ့ကြတာပါရှင်။အခုတခါသတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်ချက်တွေကိုတလက်တင်ပြပေးမှာပါ။ဆက်သွယ်ရေးပုံမှာ66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုတွေရက်ဆိုင်ရေးတောင်းဆိုနေတဲ့အကြောင်းကိုမတင်ပြခင်မှာတော့အခုအရင်ဆုံးဒီထိတ်တန့်ရောက်နိုင်ငံကသတင်းတပုတ်ကိုပြပြပေးချင်ပါတယ်။စီးပွားရေးဝိုင်းဝန်းဖြစ်ရှင်ပေးကြရမှာပြည်ပြနိုင်ငံကအခုညီမပေးသလိုအဲ့ဒီဒေသအတွင်းတခြားနေရာတွေမှာလည်းတင်းမာမှုတွေဖြစ်အောင်ဖွေးထိုးပေးနေတယ်လို့အမေရိကန်တာဝန်ရှိသူတွေကဆက်ဆွဲပြောဆိုလိုက်ပါတယ်။ကာတာနိုင်ငံနဲ့အင်းနီချင်းတွေကတောက်ကစားဖြစ်ကြရမှာလဲအီရန်နိုင်ငံကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။ကာတာနိုင်ငံကအစ္စလာမ်စစ်သွေးကြွတွေကိုပံ့ပိုးပေးနေတယ်လို့အင်အားအကြီးဆုံးအာရဗ်နိုင်ငံတွေကဆက်ဆွဲလိုက်ပြီးတော့ဇွန်လ9ရက်နေ့ကစပြီးအဆက်အသွယ်ဖြတ်တောက်တန်ခတ်လိုက်ကြပါတယ်။ဒီကြောင့်ဗီဒီယိုသင်းတောက်စတဒီစာဟုတ်သတင်းပေးပို့ထားတာကိုတော့ဒေါက်ကင်းစိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။သမ္မတဒေါ်နယ်ထရမ့်မကြခင်ကတွားရောက်ခဲ့တဲ့ဆော်ဒီအရေဗျနိုင်ငံခီးစဉ်အတွင်းပင်လယ်ကွေ့နိုင်ငံတွေအကြားတန်တမာရေးအကျက်အတည်းဖြစ်အောင်အမေရိကန်ကအကွက်ဆင်ခဲ့တယ်လို့အီရန်နိုင်ငံကဆွဆဲလိုက်ပါတယ်။အီရန်နိုင်ငံရဲ့မြို့တော်တဟီရန်မြို့မှာနေတဲ့တာမန်ပြည်သူတွေကတော့ကာတာနိုင်ငံကိုအခုလိုအထီးကျန်ဖြစ်အောင်ပြစ်ပယ်ထားတာကိုစိုးရိမ်နေကြတယ်လို့အလေးအနက်ပြောဆိုနေကြပါတယ်။ဆော်ဒီအရေဗျအီဂျစ်အာရဗ်စစ်ဘွားများပြည်ထောင်စုနဲ့တခြားအာရဗ်နိုင်ငံတွေကကာတာနိုင်ငံနဲ့တန်တမာရေးအရာရောစီးပွားရေးအရာပါအဆက်အသွယ်ဖြတ်တောက်ပြီးတည့်ရက်ကြာမှာတော့ကာတာနိုင်ငံရဲ့မြို့တော်ဒိုဟာမြို့ကအထွေထွေစားသောက်ကုန်ရောင်းတဲ့ကုန်တိုက်ကြီးတွေမှာအခြေခံစားသောက်ကုန်တွေပြက်လက်ကုန်တဲ့အဖြစ်နဲ့ဒိုဟာမြို့ကန်တွေရင်ဆိုင်နေကြရပါတယ
် I've come today and I'm feeling that
ဒိုစားသောက်ကုန်တွေပြက်လက်နိုင်တာကြောင့်တခြားအစားထိုးလို့ရနိုင်တာကိုရှားရအောင်ပါဗောလေနောက်ပြီးလက်ဆက်တဲ့နွားတို့လည်းပြက်နိုင်တယ်လို့ထင်ပါတယ်
တီရန်မျိုးအခြေစိုက်နိုင်ငံရေးကဲခတ်ပုဂ္ဂိုလ် Forward Izadi ကတော့ကာတာပြည်သူတွေကိုအထီးကျန်ဖြစ်အောင်လုပ်တဲ့အပေါ်ပြစ်တင်ရှုတ်ချလိုက်ပါတယ
် Blockading a sovereign country is a form of war
အချုပ်ချာအာဏာပိုင်တဲ့နိုင်ငံတစ်နိုင်ငံကိုပိတ်ဆို့လိုက်တာဟာစစ်ကြင်ညာတဲ့ပုံစံတစ်မျိုးပါပဲပြည်သူတချို့ဒုက္ခရောက်ကြမှာပေါ့ဗျာအီရန်နိုင်ငံကတော့အိမ်နီးချင်းတွေနဲ့ဆက်ဆံရေးတိုးတက်အောင်အခွင့်အလမ်းရှာနေတာဖြစ်ပါတယ်ကာတာအစိုးရကိုတောင်ဘက်ကရောအရှေ့နဲ့နောက်ကပါပိတ်ဆို့လိုက်တော့အီရန်အတွက်ဆက်ဆံရေးပိုကောင်းလာဖို့အခွင့်အခါကောင်းဖြစ်နိုင်ပါတယ်ကာတာအတွက်တခုလီသောထွက်ပေါက်ကမြောက်ဖက်ပါအ ီရန်ကကာတာရဲ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ
်။ဆော်ဒီအရေဗီးယားနိုင်ငံသားရေးဝန်ကြီးအဗ်ဒယ်ဘီလ်အခ်မက်အယ်ဂျူဘေးကတော့အီရန်နဲ့ဆက်ဆံနေတဲ့ကာတာနိုင်ငံအပေါ်အရေးယူရာနဲ့ပတ်သက်ပြီးခုခံကာကွယ်ပြောဆိုလိုက်ပါတယ်။
We made it clear to everybody that
ဒီဟာမတည်ငြိမ်မှုအတွက်အင်အားတရဖြစ်တယ်လို့ပဲရွေးဆန်ခံမှုတွေအတွက်တွန်းအားလည်းဖြစ်ပါတယ်။တစ်ဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေအတွက်လည်းအင်အားပေးနေတာပါ။အရှေ့လေပိုင်းဒေသမှာဂိုင်းကနာကွဲပြားအောင်အီရန်ရဲ့မူဝါဒတွေကမှိုင်းတိုက်ပေးနေတာပါ။အရှေ့လေပိုင်းဒေသကနိုင်ငံတွေကိုလွှတ်မှုဖို့ပါရှန်အင်ပါယာပြန်လည်ထူထောင်ရေးအတွက်အီရန်ကဆန္ဒရှိနေတဲ့သဘောပါ။အရှေ့လေပိုင်းဒေသမှာနေချက်ချင်နေတဲ့အီရန်ရဲ့မူဝါဒတွေကိုလက်ခံနိုင်စရာအကြောင်းမရှိပါဘူး။
ဒါပေမဲ့အီရန်နိုင်ငံကရုံးဝန်ထမ်းတယောက်ကတော့အရှိလေပိုင်းဒေတာမတီမငိမ့်ဖြစ်ရတာဟာအမေရိကန်ကြောင့်လို့အပြစ်တင်လိုက်ပါတယ်
။ Man Facebook နဲ့ National Unity Corp push the pardas
မင်းကနောက်ကကြိုးကန်နေတယ်လို့ကျွန်တော်ထင်ပါတယ်။အမေရိကန်ကလက်နက်တွေရောင်းကောင်းဒေတာထဲမှာရှိတဲ့နိုင်ငံအားလုံးကြမ်းမှာ Pip Cut တွေဖန်တီးပေးနေတာပါ
။ကုန်းပြင်းပိတ်ဖြစ်တဲ့ကာတာနိုင်ငံအနေနဲ့လမ်းပန်းဆက်သွယ်ရေးမှာမြောက်ဘက်ကလွဲလို့အဖက်ဘက်ကအပိတ်ခံထားရလေတော့မြောက်ဘက်ကအီရန်နဲ့အီရတ်နိုင်ငံကိုသာအာကိုပြီးနေဆက်ဖြတ်ကျော်သွားလာနိုင်တော့မှာဖြစ်ပါတယ်။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီကတော့အီရတ်နိုင်ငံအနေနဲ့ကာတာရေးမှာဘယ်ဘက်ကမှပါဝင်ပြီးသဘောတူညီမှုရယူဖို့မရှိဘူးလို့အင်ကာနေကပြောဆိုလိုက်ပါတယ်ရှင်။
ရှေ့လေပိုင်းဒေတာတင်းမာမှုတွေနဲ့ပတ်သက်ပြီးထောက်ခင်းစိုးဝင်းစုစီတင်ပြခဲ့တာပါ။အခုကတော့ပြည်တွင်းသတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားချင်ပါသေးတယ်။စစ်တပ်ရေးပုံမှန်66ကကြီးကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအလုံးကိုချက်ချင်းရဆိုင်ပေးဖို့အစိုးရတက်မတော်နဲ့အာဏာပိုင်အဖွဲ့အစည်းတွေကိုသတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါသေးတယ်။သတင်းလွတ်လပ်ခွင့်ကိုချိပါတဲ့ပုံမှန်66ကကြီးကိုဖျက်သိမ်းတမမဟုတ်ရင်လည်းပြန်လည်ပြင်ဆင်ပေးဖို့သူတို့ကတောင်းဆိုနေကြတာပါ။ဒီအကြောင်းအပြည့်စုံမှုတော့စုံစမ်းမေးမြန်းထားတဲ့ view မြန်မာပိုင်းသတင်းတောက်မမင်းမင်းသခင်ကရန်ကုန်မြို့ကနေသတင်းပေးပို့ချပါရရှင်
။သတင်းမီဒီယာလွတ်လပ်ခွင့်ကိုထိပါတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကနဲ့တရားမျှတမှုမရှိတဲ့ဥပဒေတွေကိုဖျက်သိမ်းပြင်ဆင်ပေးဖို့တက်မတော်အပါအဝင်အစိုးရအာဏာပိုင်အဖွဲ့အစည်းတွေက66ကကိုတုံးပြီးတရားစွဲဆိုထားတဲ့အမှုအလုံးကိုရပ်ဆိုင်ပေးဖို့အပါအဝင်အချက်၃ချက်ကိုမြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီဖွဲ့ပြီးတောင်းဆိုလိုက်ကြတာပါ။သတင်းမီဒီယာသမားတွေအနေနဲ့တောင်းဆိုချက်၃ခုအပြင်သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာလှုပ်ရှားမှုတွေကိုလည်းလှုပ်ဆောင်သွားမယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီယာယီအဖွဲ့ဝင်ကိုတာလွန်ဆောင်ထက်ကအခုလိုရှင်းပြပါဗျ။
တောင်းဆိုထားတဲ့တောင်းဆိုချက်တွေရရှိရတဲ့ကိုဒီသတင်းသမားတွေနဲ့အဲ့ဒါအရင်းဖွဲ့ပြီးဒီလိုနဲ့ပေါင်းပြီးတော့ဥပဒေဆောင်မှုတွေတော့အဲ့ဒါကလှုပ်ရှားမှုတွေလို့ကျွန်တော်တို့လက်သက်ရှိကံတိုင်းပေါ့နော်ကံတိုင်းကိုဆားတယ်။အဲ့ဒါရှေ့အနေနဲ့ဆားတယ်ဟုတ်ကဲ့ဆက်ရှိအနေနဲ့
လက်ရှိအစိုးရအနေနဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကလိုမျိုးနိုင်ငံသားတွေအတွက်အကျိုးမပြုတဲ့ဥပဒေတွေကိုဆက်လက်သုံးစွဲနေတာနဲ့ပတ်သက်လို့ကိုတော်လွန်ဆောင်ထက်ကသူ့အမြင်ကိုအခုလိုပြောပါဗျ။
နိုင်ငံသားတိုင်းပုံမှန်အကျိုးမပြုတဲ့ဥပဒေကိုပြည်သူတွေသုံးနေတယ်ဆိုလို့ရှိရင်တော့ဒါအရင်စစ်စိုးကပုံစံအပြေးခေါ်နေတယ်သူမိတ်နေတယ်လို့ပြောရမှာပါနော်။ဒါလို့လည်းဆိုတော့ဟိုတကယ်တော့ဒီနေရာဒီကမှာကျင်းနေပြီ။ဒါနဲ့အာဏာရှိတဲ့ပုဂ္ဂိုလ်ကြီးအစိုးရကြီးဟလာအာဏာပိုင်ဖွဲ့စည်းရေးအစိုးရကြီးအောင
်လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေပုံမှန်66ကနေတရားစွဲဆိုမှုစုစုပေါင်း63ခုရှိနေပြီးဒီအမှုတွေထဲမှာတက်မတော်ကတရားစွဲဆိုတာ9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူတွေကတရားစွဲဆိုတာ8မှုရှိပါတယ်ပြည်ကြတဲ့အစိုးရလက်ထက်မှာတော့ဆက်သွယ်ရေးဥပဒေပုံမှန်66ကနေတရားစွဲဆိုမှု9မှုပဲရှိခဲ့တာပါလက်ရှိမှာကိုပဲတယောစာရေးသားဖော်ပြမှုနဲ့ The Voice Weekly သတင်းစာအေဒီတာချုပ်ဦးကျော်မင်းဆွေနဲ့ပြည်တိရှာကိုကိုမောင်တို့ကိုတက်မတော်ကတရားလိုလုပ်ပြီးအမှုဖွင့်တိုင်ကြတာကြောင့်ဗဟန်းမြို့နယ်ရဲစခန်းကပြည်ကြတဲ့အပတ်စနေနေ့မှာဖမ်းဆီးထားပြီးလုံးလုံးစေဗဟန်းရဲစခန်းမှာချုပ်နှောင်ထားတာပါဒီအမှုနဲ့ပတ်သက်ပြီးဇွန်လ8ရက်နေ့မှာအာမခံလျှောက်ထားဖို့ရှိပြီးအမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဥပဒေအကြံပေးဦးခင်မောင်မြင့်ကအခုလိုပြောပါတယ်
။အမခံရခဲ့ရင်တော့အပြင်ကနေပဲအချုပ်လို့ဒီအမခံနဲ့ဖြူချီဖြည့်ချင်းမှုရှိပါတယ်။အကယ်၍အဲ့ဒီမှာအမခံလျှောက်ထားတာကိုပြင်မယ်ဆိုရင်တော့အဲ့ဒီမှာအင်းစိန်ထောင်ကိုပို့ဖို့ဖြည့်ချင်းရှိပါတယ်ခင်ဗျ
။မြန်မာသတင်းမီဒီယာအကောင်စီဘက်ကတော့ဒီအမှုနဲ့ပတ်သက်လို့တရားစွဲဆိုမှုမလုပ်ခင်ညှိနှိုင်းဆောင်ရွက်ပေးနေချိန်မှာပဲတရားလိုကအမှုဖွင့်ပြီးတရားစွဲဆိုလိုက်တာကြောင့်လက်ရှိမှာတော့သတင်းမီဒီယာဥပဒေနီးဥပဒေတွေအရဆက်လက်ညှိနှိုင်းဆောင်ရွက်နိုင်ခွင့်မရှိတော့ဘူးလို့လည်းဇွန်လ5ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ဆက်သွယ်ရေးဥပဒေပုံမှန်66ကကိုဖျက်သိမ်းပြင်ဆင်ဖို့လှုပ်ရှားမှုတွေလုပ်နေပေမဲ့လက်ရှိအချိန်ထိဒီဥပဒေပုံမှန်ကိုပြင်ဆင်ပယ်ဖျက်ဖို့ ဒီကိစ္စကိုအစိုးရနဲ့လွတ်တော်ဘက်ကထိထိရောက်လှုပ်ဆောင်တာမရှိသေးတာကြောင့်ဝေဖန်ပြောဆိုနေတာတွေလည်းရှိပါတယ်ရှင်။
ဒါရဆက်သွေးပုံမှာ66ကကြီးကိုဖြတ်သိမ်းပြင်ဆင်ပေးဖို့သတင်းမီဒီယာသမားတွေကတောင်းဆိုနေတာနဲ့ပတ်သက်ပြီးမျက်မြင်မြင်ခံကတင်ပြပေးခဲ့တာပါရှင်။မကြာခင်မှာတော့ဒီဟိုင်းဂျွန်းအနီးမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့သတင်းနဲ့ရန်ကုန်ရဲကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်ဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ခန်းစာတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ပုတ်ထုနေ့ညနေခင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ကျမတို့ရဲ့အစီအစဉ်တွေကတော့ညနေ9:00ထိစက်ပြီးတော့ထုတ်လင်းပေးသွားမှာပါရှင်။အခုဆက်ပြီးတော့ဒီဟိုင်းဂျွန်းအနီးမှာကြွက်ဝမ်းဖြူတွေအလုံးရင်းဝင်လာနေတဲ့ပတ်သက်ပြီးတော့တင်ပြပေးချင်ပါတယ်။ အေရီတိုင်းဒေသကြီးငပူတော်မြို့နယ်ဟန်ဂျီကျွန်းအနီးကကြေးရွာတွေမှာကျွတ်ဝမ်းဖြူတွေထောင်ထဲချီဝင်ရောက်လာနေတာကြောင့်မို့လို့ဒေသတန်တွေကဒီဖန်စီတက်ဖြက်နေနေကြပါတယ်။ဒီကျွတ်တွေကြောင့်ရောဂါတမျိုးမျိုးကူးစက်လာမှာဓမ္မမဟုတ်ရင်လေသဘာဝဘေးအန္တရာယ်တစ်ခုခုချရောက်လာမှာကိုဒေသခံတွေကစိုးရိမ်နေကြတာပါ။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းမေးမြန်းတင်ပြထားပါတယ
ီးရွာတွေမှာကျွတ်တွေအများပြားကြောက်တာဟာဒီလဇန်းပိုင်းကဇီးကြံရွာမှာစတင်ခဲ့တာဖြစ်ပြီးနောက်ပိုင်းမှာကန်ချန်ရွာနဲ့ကြောက်ချောင်းရွာတွေမှာပါတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီလိုကြောက်တဲ့ကျွတ်တွေဟာတောင်ကနားလောက်အထိရှိနိုင်ကြောင်းဇီးကြံရွာအုပ်ချုပ်ရေးမှူးဦးတင်လိုင်ကအခုလိုပြောပါတယ်
။ကျွန်တော်ခန့်မှန်းတာအကောင်တပေါင်းနဲ့ဒီနည်းမှမဟုတ်လို့ထင်တယ်။ကျွန်တော်ရိုက်တာအခုဆိုရင်အကောင်2000ကျော်တော့ပြီ။ဒီကျွတ်တင်လာတာတော့ကျွန်တော်တို့ထင်တယ်ဒီကျောင်းရဆင်းတယ်လို့ပဲထင်တယ်။ဆင်းလေကမ်းခြေဘက်ကအိမ်ကမ်းပေါ့နော်။အဲ့ဒီကုန်းကမ်းပေါ်အိမ်ဒီအနားအပင်းတွေပေါ်မှာတွေ့ရလေ။ဒီကောင်ကဟိုကျွဲကျမနေတဲ့ကောင်မဟုတ်ဘူး။ဟိုမြေကျဲမဟုတ်ဘူးကျဲဝင်းကျူလေလေ။ဒါပေမဲ့ဆီရသေးပါလေ။အခုဆိုတော့ဒီဘက်ကကံကြိုင်တို့ကြောက်ချောင်းတို့မှလည်းနင်းနေပါပါရောက်တယ်ပြောတယ်။ဟိုတော့တော့တခါမှမလာဘူး။ဒါကြောင့်မို့ကျွန်တော်တို့ကလည်းအံ့ဩနေတာပေါ့
။မြမအလင်းသတင်းစာမှာဇီးကြိုင်ရွာကိုဒီလ3ရက်နေ့ကကျွတ်တွေတွေ့ရှိခဲ့တယ်လို့5ရက်နေ့မှာကံကြိုင်ကျေးရွာအုပ်စုကံကြိုင်ရွာအထက်စုမှာကျွတ်100လောင်းနဲ့ကြောက်ချောင်းကျေးရွာအုပ်စုတန်ကျိုးလန်းရွာမှာကျွတ်အကောင်ကြီး900ကျော်ကိုဖမ်းဆီးတပ်ဖြတ်ပြီးမြေမြုပ်ဖျက်ဆီးခဲ့ကြောင်းဖော်ပြပါတယ်။ကျွတ်တွေအများပြားတွေ့ရှိတာကြောင့်ဒေသခံတွေဟာကူးစက်ရောဂါဖြစ်ပွားမှာကိုစိုးရိမ်ကြသလိုတဘာဝဘေးတစ်ခုခုကြောက်ရွံ့မှာအတွက်လည်းပူပင်နေကြတယ်လို့ဦးတင်လိုင်ကဆက်ပြောပါတဲ့
။ပြည်ထောင်စုကရာသီဥတုရဲ့ဖောက်ပြန်မှုတွေကိုသူတို့ကသိတယ်ပေါ့နော်။ဒါကြောင့်မလို့များရာသီဥတုများစိုးရွားလာမလားဒီလိုစိုးရိမ်တာပေါ့။
ဒီလိုကျုံဝင်းပြူပြီးအများပြားတွေ့ရှိတာကြောင့်မြို့နယ်အုပ်ချုပ်ရေးယုံ၊နေမြေခံရဲတပ်ဖွဲ့၊စီပင်တာယာရေးယုံနဲ့ကျန်းမာရေးဦးစီးဌာနကတာဝန်ရှိသူတွေဟာဒေသခံတွေနဲ့ပူးပေါင်းပြီးစုံစမ်းစစ်ဆေးနေကြသလိုဖမ်းဆီးတပ်ဖြတ်နှိမ်နင်းတာတွေလည်းဆောင်ရွက်နေပါတဲ့။လောလောဆယ်မှာတော့ကြွတ်တဲ့နမူနာတွေကိုရန်ကုန်စေဝန်ကြီးကိုပို့ပြီးစမ်းသပ်စစ်ဆေးထားကြောင်းဟန်ကြီးကျုံမြို့အုပ်ချုပ်ရေးမှူးဦးတက်လွင်ဦးကပြောပါတဲ့
။ကျန်းမာကောင်ရတော့ဘယ်နှကောင်ရှိတယ်ကောင်ပြောတယ်ဦးလို့ကျွန်တော်တို့ကနှိမ်နင်းကောင်ရတော့ထောင်းချောင်းအကြောပါလေကျွန်တော်တို့ကကြွတ်တကောင်တော့ကျွန်တော်နမူနာယူပြီးတော့ဒါပြီးခဲ့တဲ့နေ့ရက်လောက်တည်းကကျွန်တော်ရန်ကုန်ပြည်သူ့ခြေရုံကြီးပို့ပြီးတော့ကျွန်တော်တို့ကျွတ်နဲ့ပတ်သက်ပြီးတော့ဟိုတခွက်ခန့်ပို့ထားတာရှိပါလေက
ဝါရောကြီးတွေရှိတဲ့အရက်ဒေတာတွေမှာဝါပွင့်ချိန်ဆိုရင်ဝါသီးတွေကိုစားတောက်ဖို့အတွက်ကြွတ်တွေအများပြလာရောက်တက်တာတွေရှိပါတယ်အေရီတိုင်းဒေသကြီးငပူရောမြို့နယ်ဟာ2008ခုနှစ်ကနာဂင်မုံတိုင်းဒဏ်ကိုခံစားခဲ့ရတဲ့ဒေသဖြစ်ပါတယ်။နာဂင်မုံတိုင်းအလွန်ကာလကတော့အေရီတိုင်းဒေသကြီးအတွင်းမှာကျွတ်တွေဟာအစားအစာရှာပါပြီးလေယာဉ်တွေအတွင်းကိုအစုလိုက်ပြုံလိုက်ဝင်ရောက်တဲ့ဖြစ်စဉ်တွေလည်းဖြစ်ပျက်ခဲ့ဘူးပါလေ။
အေရီတိုင်းဟိုင်းရင်ချုံအနီးကခြေရွာတွေမှာကျွဝမ်းဖြူတွေမကြုံစုဘူးထောင်တဲ့ခြေဝင်လာနေတာကြောင့်ဒေသခံတွေကမှစိုးရိမ်နေရတဲ့အကြောင်းကိုကိုမိုးစော်ကစုံစမ်းမေးမြန်းတင်ပြသွားတာပါရှင်။အခုတခါကတော့ဒီရန်ကုန်ရေကြီးမှုကြောင့်နေဆက်ကုန်ပစ္စည်းတွေအပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိနေသလဲဆိုတာကိုလည်းကြည့်ရအောင်ပါရှင်။
Siwai Echecha Yangon Myoma, Dia Bai Yeji Ni Da Cha Mo Lo, Nesak Ka Ni Yangon Uthi Tin Twe Me, Thai Kong Pisi Tacho Go Yet Sain Tha Ya Ba De. Tacho Kong Ni Go Di Nesak Myawadi Myoma Be Tu Long Tha Ya Pi Lo, Me Saung Ne Myawadi Acha, Ni Sin Twa La Ni De Kong Pisi Tin Ka Tacho So Yin Le, Twa La Ne Twa De Lo, Nesak Ma Ni Cha Tu Ri Ga Pyo Ba De, Di Chaung Go Lo, Song San Mi Myan Cha De Ma Yi Ma Ga Tadin Pe Pu Cha Ba De Shin.
Bermadi yang orang aku jadi ni lah kesana betul juga. Jadi hanya mana yang nyari orang aku, aku kena kau ni, kau ni dia. Aku tembok malu lah, tapi kalau jadi kurau ni ada tulang nama. Kalau nyari mana di kau ni, sajut ni ni lah. Ini hanya macam tu ya.
Yang mana yang bego, jika tuan lah ni dek kompisi ni dapat terbiar le, aku lupa piala barai.
Kalau itu sih dia, kalau di sini dah bilang ni, kalau di sini lah, orang di sini kuat di sini, semua orang pada nak jadi sebab ini sebabnya nak jadi tak korang jadi orang kalau di sebab ini sebabnya mesti betul jadi dia tua lah, mana betul jadi tua lah, betul jadi orang tua ni ni ada. Aku ada tua lah ni mesti, nak jadi cuci bulu, cuci bulu tua lah, biar bulu tua lah, jaya betul. Amra hati tua lah tua jaya.
ในหลานี่ย่าก็รอในเรื่องของพี่สิบปูนี่เลยการันตีที่ที่ตาตาเนื้อตัวเลยจังหวะเลยเปลี่ยนไปเลยมันนี่อ่ะเนี่ยวัยเป็นเนี่ยเลยคือการันตีการตัวเนี่ยตัวเลยเนี่ยวันนี้ก็เป็นตัวเลยสิ่งที่เราอยู่ที่สิ่งที่กงที่สิ่งที่เราไม่ก็ต้องเนี่ยตัวเลยสิ่งที่เราอยู่ที่ตัวเลยเนี่ยสิ่งที่เราอยู่ที่ตัวเลยเนี่ยสิ่งที่เราอยู่ที่ตัวเลยเนี่ยสิ่งที่เราอยู่ที่ตัวเลยเนี่ยสิ่งที่เราอยู่ที่ตัวเลยเนี่ยสิ่งที่เราอยู่ที่
American dollar, Nigasama, don't be lianti shide chow, Yama, soya becaro, Piosu Tavarishin.
Shango Muma, Yijini Rachao, Nesako PC Timbumuri, Yasang Tari, Sango, May, Martin, Pipu Tarabashin. Few American fan yet, but who need any Yamaba Dachis and Nigu, Washington DC Murogani, Tayatoni, Pinidaba, Swaruku Tolini, Radio CC PBT, Nene Kunanagani, Kunai Kremaro, Few ATV, then Rasis and Utayatoni Pivari, Isha Seven, Jurugani, Panyu Tishu Nasan and Marashin. A good car of three inches of Kuan Lunga to let you not be our mission.
Even in my parliament, Kualumu Kaza, Ayatula, Rula, Komini, Kubimanugu, the energy matter, Takamua, Rula Chipitacha, as is the Situja Pogacina Lapare, Takamusatimi, Naiva Chamawa, as Swayapoe, Akmak Trinitanagacina Ladawa, even in Galare, Trini Demaro, Lututis from Yapia, Tiatari, Yaki, Tiamuro, Tampaka Kubiman, Takamuma, a Tikam Bunko the Manet, Tanatamaton Ruga, Sinin Takakara, Picha, Popia Javare. ပြည်ထောင်နိုင်ငံပါရမီတို့ကနော်တာတန်ဖျားကြောင်းအနေနဲ့ရဲတွေကိုတူးနဲ့တိုက်ခတ်ခဲ့သူဟာပါကူဘွဲ့အတွက်စာတမ်းပြည့်စုံနေသူចောင်းသားတူးဖြစ်ပြီးအစိုးရဝါရီဖြစ်တနင်္လာနေ့တိုင်းမြင်းမြဝနဲ့ရန်ကုန်ပြန်တန်းလာတဲ့တမ်းလို့ပို့ဆောင်ရေးလေယာဉ်တစ်စင်းပျောက်ဆုံးနေပြီးရှာဖွေမှုတွေလုပ်ဆောင်နေကြတဲ့အကြောင်းတမ်းလို့ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်။မ ဆက်သွယ်မှုပြတ်တောက်သွားတာဖြစ်တဲ့အကြောင်းမြေလီကျောင်းထင်းသိမ်းစခန်းကဗီဒီယိုကိုတီးပြီးပြောဆိုခဲ့ပါတယ်။လင်းမမခီးတဲ့ကိုစနဲ့လင်းဝင်နဲ့55ဦးပါဝင်ကြောင်းလည်းမြေလီကျောင်းထင်းသိမ်းစခန်တာဝန်ရှိသူတူပါပြောပါတယ်။တမလကဝဲဦးစီချုပ်ရုံးရဲ့ထုတ်ပြန်ချက်အရကတော့တမလပို့ဆောင်ရေးဝိုင်းအမျိုးစားလင်းရရန်ကုန်တဝဲမြေပုံပြင်းမြေရန်ကုန်ခီးစဉ်တိုင်းတတ်တာချောင်ချီပစ္စည်းန
ဒီနေ့ဒီစီစဉ်ထုတ်လို့ရေမှုကကိုအောင်ဖြစ်ပြီးအချင်းကြီးကတော့တရားဝင်ဖြစ်ပါတယ်။ကျွန်မကတော့ခင်ပြူထွေးပါရှင်။ View American တန်ရဲ့ပုံနှိမ့်ညနေခင်းစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိ၊လိုင်းဒိုမီတာ16kHz 1965၊လိုင်းဒိုမီတာ19kHz 1965၊လိုင်းဒိုမီတာ25kHz 1269ကနေအသံလွှင့်နေတာပါ။တော်ရရှင်တွေအားလုံးရှင်လဲချမ်းနေကြပါစေ။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.